ရခိုင်ပြည်နယ်ကကျေးရွာတချို့နဲ့စစ်ဘေးဒုက္ခသည်စခန်းတချို့မှာတော့ယာဒီတုပ်ကွေးရွာကဖြစ်ပွားနေပါတယ်။ကြောက်ဖြူမြို့နယ်တွေကကျေးရွာတော်တော်များများမှာဆိုရင်ရွာလိုက်တုပ်ကွေးတွေဖြစ်နေကြတယ်လို့ကျေးရွာမှာဆေးလိုက်ကူပေးနေသူကပြောပါတယ်။နောက်ဒီချင်းပြည်နယ်ပလောဝမြို့ပေါ်ကစစ်ဘေးဒုက္ခသည်စခန်းတွေမှာလည်းအလားတူယာဒီတုပ်ကွေးဖြစ်သူတွေများနေပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုငင်းချမ်းပြောပြပေးပါရှင်။
ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်တွေကလက်ခမောင်အုပ်စုအုံတော်အုပ်စုချောင်းဝအုပ်စုတို့မှရှိတဲ့ကျေးရွာတွေမှာယာဒီတုပ်ကွေးကူးဆက်ခံရသူတွေအများအပြားရှိနေတယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီနေရာတွေမှာမိသားစုဝင်အများစုယာဒီတုပ်ကွေးဖြစ်နေတာကိုတွေ့ရတယ်လို့အဲ့ဒီကျေးရွာတွေကိုတွားရောက်ပြီးဆေးလိုက်ကုပေးနေတဲ့ဆေးဆရာတဦးဖြစ်တဲ့ဥမောင်လှရင်ကပြောပါတယ
်။ဟုတ်ကဲ့ဒီကျွန်တော်တို့ကျွန်တော်ကြောက်ဖြူမြို့နယ်မှာဆိုနေတဲ့နေတဲ့ဒေသကြီးရော်တွေမှာဆိုရင်ကျွန်တော်တို့ကလက်ခမုံစုဒုံချွန်အောင်တော့ဟိုမြတ်မြတ်ဒီအမှုရှင်များကြီးကိုလက်ကဲဆဲတဲ့တော့ပါရောပါတော့ဆွေးနာတွေ့ရတယ်။ဟုတ်ကဲ့ကျွန်တော်တို့ခေါ်နေဆိုရင်တော့ကျွန်တော်ဒီဟာဘိုးကုံဆောင်ဘူးဆိုတော့ဒီရာဒီကုကြောင့်ဖြစ်တဲ့ရည်ရည်ခုကြောင့်ဖြစ်ရတော့တာရာဒီတက်ကလို့တို့တို့အကျန့်ဖြစ်ကိုကျွန်တော်ကြတာတွေ့ရတယ်ဒီကောမဲ့ဆိုပါအခုဒီမှာကြရင်လေဟောလူကြီးကသာပြီးပြီးတော့နောက်အလဲတွေရောတိုင်းမှာအိမ်မှာလူရောရောက်ရှိကြတယ်လို့ဆိုရင်သူများတော့လေးဆုံးဖြစ်တယ်ဆောက်ကကလေးတွေကလေးတွေဖြစ်ရတယ်တွေ့ရ
ဌာနကြသူတွေဟာချောင်းဆိုးနာစည်းရာတွေအပါဝင်နာရီယူရာတွေနဲ့ကိုလက်ကြိုက်ခဲပြီးအပူချိန်တက်တဲ့လက္ခဏာတွေတွေ့ရတယ်လို့လည်းပြောပါတယ်ကိုဗစ်ကာယောဂါလက္ခဏာတွေဖြစ်တဲ့အနံ့ကြောက်တာဝမ်းလျှောတာမျိုးတော့မဖြစ်ကြဘူးလို့လည်းပြောပါတယ်။မိုးကုံဆောင်ကူရာသီအခုပြောင်းကာလမှာဒီလိုရာသီတုပ်ကွေးဖြစ်လေရှိတယ်ဆိုပေမဲ့လည်းဒီနှစ်မှာတော့ခါတိုင်းထက်ပိုများတာကိုတွေ့ရတယ်လို့ဆေးဆရာဦးမောင်လှရင်ကပြောပါတယ်။ရခိုင်မြောက်ပိုင်းကြောက်တော်မျိုးနယ်အတွင်းကညောင်ချောင်းစစ်ပေးဒုက္ခတဲ့စခန်းမှာလည်းနှာစေးချောင်းဆိုပြီးနေမကောင်းဖြစ်နေသူတွေအများအပြားရှိတယ်လို့ညောင်ချောင်းစစ်ပေးဒုက္ခတဲ့စခန်းတာဝန်ခံကိုခိုင်မျိုးအောင်ကပြောပါတယ်။
ဟုတ်ဒီညောင်ချောင်းကျွန်တော်တို့ညောင်ချောင်းစခန်းမှာတော့ဟိုဖားနာသူတွေကတော့ဟိုတက်ကြီးပိုင်းတွေရောဒီဒီခလေးတွေရောဟိုအယူဆုံးပေါ့အယူဆုံးတော်တော်လေးနေမကောင်းဖြစ်နေကြတယ်ကောဟုတ်ဟိုစိုးရင်ရလားဆိုတာကတော့ဟိုစိုးတော့စိုးရင်လားပေါ့ဒါကတော့ဟိုသူကြည့်လို့ဆိုတော့ဒီဖက်ဒီဖက်မှာကျွန်တော်ဒီတလောက်ပေါ့အဲ့မှာခလေးတွေချလို့ရှိရင်အချားမချဘူးပေါ့တရားနည်းနဲ့ချမချဘူးဟိုချောင်းဆိုးတယ်နှာစီးတယ်တော်တော်လေးတော့ထွက်ပြစ်နေကြတယ်ကောဒီရှင်းရှင်းခန့်ခန့်ကိုတော့ကျွန်တော်ပြန်ပို့ပေးထားပါတယ်ဟုတ်
အဲ့ဒီစေဘေးဒုက္ခတဲ့စခန်းမှာရှိတဲ့ဒုက္ခတဲ့တွေအနေနဲ့လဲစေဝါကုသဖို့အခက်အခဲတွေရှိတယ်လို့ကိုခိုင်မျိုးအောင်ကပြောပါတယ
်။ဆိုတော့ဒီနေမကောင်းတဲ့သူတွေကိုသူတို့ဒီစိတ်ခန့်ကိုစိတ်ယုံကိုတော့ဖို့ပဲကျွန်တော်တို့ညှိနှိုင်းရည်ကိုအထက်မှာလေဒီစိတ်ကြောင့်တွေကတော့ဒီစောက်ဖို့တောက်ဖို့တော့လည်းမဖြစ်နေကြတာစိတ်ယုံစိတ်ခန့်တွေတော့ဖို့ကြတော့လေဟိုဖိတ်ရှင်ကလိုတာကိုဆိုတော့ကြော်တော်လေးအခက်ကြီးဖြစ်နေကြတယ်ကိုစခန်းမှာဟုတ
်။ရခိုင်ပြည်နယ်အတွင်းမှာယာဒီတုပ်ကွေးကူးဆက်မှုတွေနဲ့ပတ်သက်ပြီးတော့ကျန်းမာရေးဌာနဘက်ကအတိအပေးထုတ်ပြန်တာမျိုးမရှိသေးပါဘူး။ရာဒီတုပ်ကွေးကူးဆက်မှုနဲ့ပတ်သက်ပြီးမေးမြန်းဖို့ပြည်သူ့ကျန်းမာရေးဦးစီးဌာနပြောခွင့်ရဒေါက်တာစိုးဝင်းပိုင်ကို VOA ကဆက်သွယ်ခဲ့ပေမဲ့လည်းဖုန်းလက်ခံဖြေကြားခြင်းမရှိခဲ့ပါဘူး။ရခိုင်ပြည်နယ်တဲကဒုက္ခသည်စခန်းတွေသာမကချင်းပြည်နယ်ပလောဝမြို့ပေါ်ကစစ်ဘေးဒုက္ခသည်စခန်းတွေမှာလည်းရာဒီတုပ်ကွေးကူးဆက်ခံရတာတွေရှိနေတယ်လို့စစ်ဘေးဒုက္ခသည်တဦးဖြစ်တဲ့ကိုတင်ဦးကပြောပါတယ်
။စေးရှောင်နဲ့ပြည်မြို့ပေါ်ရခိုင်နဲ့ဆိုတော့20တုပ်ဆလောက်ခင်းနေရှိတယ်ကျွန်တော်ကလေးနော်ဒီလိုတော့မရှိဘူးဒီလိုဒီလိုနာစေအေးမီဒီလိုပဲတော့ဒီဆိုင်မှာတော့နိုင်ယူတယ
်ရန်ကုန်မြို့နယ်အပါဝင်ဒေသတော်တော်များများမှာယာဒီတုပ်ကွေးဖြစ်ပွားသူတွေရှိနေပြီးတော့အရင်တုပ်ကွေးတွေထပ်ပိုပြီးပြင်းထန်တဲ့ရောဂါလက္ခဏာတွေခံစားရတယ်လို့ဆရာဝန်တွေကပြောပါတယ်ကိုဗစ်ကရောဂါဖြစ်ထားသူတွေယာဒီတုပ်ကွေးကူးစက်ခံရတဲ့အခါရောဂါတန်ကိုပိုပြီးပြင်းပြင်းထန်ထန်ခံစားရတယ်လို့လည်းပြောကြပါတယ်ခင်ဗျာ